မြတ်တာရဲစဘာစည်းခွဲဖြစ်လာဖို့တောင်သူလက်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်အဖွဲ့ကအခြေခံရည်ညွှန်းစဘာစည်းအဖြစ်တင်းတရာကိုကြက်၅သိန်းသတ်မှတ်လိုက်ပြီးအဲ့ဒီအတိုင်းရောင်းဝယ်ဖောက်ကားအောင်စောင့်ကြည့်သွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်အခုအစိုးရကသတ်မှတ်တဲ့ဈေးဟာရည်ညွှန်းဈေးနှုန်းသာဖြစ်ပြီးမြေပြင်ခြေနေမှာတော့သတ်မှတ်အရည်သွေးမီတဲ့စဘာကိုတောင်မှဈေးနှိမ်ဝယ်ယူတာရှိနေတဲ့အတွက်အရည်သွေးမမီရင်ပို့ပြီးတော့အနှိမ်ခံရနိုင်တယ်လို့တောင်သူလက်သမားအဖွဲ့အစည်းတွေကပြောပါတယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမင်းမြန်သတင်းပေးပို့ထားပါတယ်ရှင
်2019ထွက်မဲ့မိုးစဘာနဲ့2020နွေစဘာကိုလက်သမားရည်စီကကုန်တယ်ရီကဝယ်ယူမယ်ဆိုရင်တင်းတရာကိုကြက်၅သိန်းပေးပြီးဝယ်ယူဖို့တောင်သူလေသမားအခွင့်ရေးကာဝေးရေးနဲ့အကျိုးစီးပွားမြင့်တင်ရေးအဖွဲ့ကဒီနေ့အောက်တိုဘာ15ရက်မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။စဘာအစိုးရ14ရာခိုင်နှုန်း46ပေါင်4ချိန်ရှိရဲ့စဘာတင်းတရာကိုကြက်5သိန်းနဲ့ဝယ်ယူကြဖို့စံဆက်လုပ်ငန်းရှင်တွေ၊စံကုန်တွေတွေနဲ့ကုမ္ပဏီတွေကိုဒီကြေညာချက်မှာတိုက်တွန်းထားတာပါ။အခုသတ်မှတ်ထားရဲ့အခြေခံစဘာစည်းနှုန်းဟာရည်ညွှန်းဈေးဖြစ်ပေမဲ့လေသမားတွေနဲ့ကုန်တွေတွေဈေးကွက်အပြောင်းလဲပုံမူတည်ပြီးလွတ်လပ်စွာရောင်းဝယ်နိုင်တယ်လို့စိုက်ပျိုးရေးမွေးမြူရေးနဲ့စက်မြောင်းဝန်ကြီးဌာနလေယာဉ်နဲ့စက်မြောင်းဒုတိယအမြဲတမ်းအတွင်းဝင်ဦးမျိုးတင့်ထွန်းက VOA ကိုပြောပါတယ
်။ကျွန်တော်တို့ရည်ရွယ်ချက်ကတော့ဒီတောင်သူတွေဈေးဟောပေါ့နော်သူတို့အခွင့်အရေးမနှင်းတာကိုပြောသဘောမျိုးနဲ့အခြေခံစဘာစည်းနှုန်းဆိုတော့သတ်မှတ်ပေးတာပေါ့နော်။တကယ်လို့အဲ့ဒီရည်စင်းနဲ့မညီယူတော့လည်းပဲဈေးကွက်မှာကျောင်းသူလည်းဂျင်းနာဝယ်သူလည်းဂျင်းနာဆိုတော့သူတို့သဘောနဲ့သူတို့ရောင်းဝယ်လို့ရပါတယ်။ကျွန်တော်တို့ကတော့အဲ့ဒီရည်သွေးနဲ့ညီတဲ့စဘာဒီဟာငါသိအောင်ရောက်တယ်ဆိုရင်တော့ကျွန်တော်ကတက်ဆိုင်ရာကနေသံသရာတင်ကျုပ်တို့ဘာလို့လဲပူပေါင်းပြီးတော့ဒီစည်းနဲ့ပဲဝယ်ဖို့စီစဉ်ရမှာပေါ့
တောင်သူလေသမားတွေအကျိုးစီးပွားကာကွယ်ရေးဥပဒေတိုင်းဆိုရင်ကောက်ပဲသိနှံဈေးနှုန်းတွေထုတ်လုပ်တဲ့ကုန်ကြမ်းဈေးနဲ့မကိုက်ရင်အစိုးရကဝယ်ယူပေးရမှာဖြစ်ပြီးဒီအတွက်ကျပ်ငွေ15ဘီလီယံကိုအခုနှစ်အတွက်ရထားကြောင်းစီးပွားရေးနဲ့ကုတန်းရောင်းဝယ်ဝန်ကြီးဌာနဒုတိယဝန်ကြီးကဩဂုတ်လ29ရက်ပြည်သူ့လွှတ်တော်အစည်းအဝေးမှာပြောခဲ့တာပါပြီးခဲ့တဲ့2019ခုနှစ်တုန်းက18ဘီလီယံရထားခဲ့ပါတယ်။ဒီလိုရေးပေါ်စံဝယ်ယူရေးအပိုင်းကိုစီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ထူးဦးဆောင်နဲ့လေယာထွက်ကုန်ထုတ်ကုန်စီမံခန့်ခွဲရေးအဖွဲ့ကမြန်မာနိုင်ငံစံစွားအသိန်းချုပ်နဲ့ပူးပေါင်းပြီးစံဝယ်ယူဖို့အစီအစဉ်တွေလှုပ်ဆောင်ရမှာဖြစ်ပါတယ်။အစိုးရကတရားဝင်စဘာစည်းနှုန်းကိုတတ်မှတ်လိုက်ပေမဲ့လက်ရှိဈေးကွက်မှာ9သိန်းအောက်ပဲပေါက်ဈေးရှိနေလို့လယ်သမားတွေအတွက်အခက်အခဲရှိပါတယ်။စဘာပေါ်ချင်းငွေလိုအပ်တာကြောင့်ကုန်တယ်ပွဲစားတွေတတ်မှတ်ထားရင်နှုံးနဲ့ပဲနှိမ်ရောင်းနေရပါတယ်။စပ်ပြိုးကုန်ကြားဈေးရိတ်ထဲနဲ့ဈေးနဲ့ဈေးကွက်မှာနှိမ်ပြီးဝယ်ယူလာရင်တော့သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကိုတိုင်ကြားသွားမှာဖြစ်ကြောင်း AWD တိုင်းဒေသကြီးတောင်သူလက်သမားအသင်းအတွင်းမှဦးအေးတောင်းက VOA ကိုအခုလိုပြောပါဗျာ။
တရားမတတ်မှတ်တော့ကောင်းတာပေါ့။ဒါမှလည်းလက်ရှိကအမှန်တကယ်ကတော့မိုးစဘာ9သိန်းဈေးဆိုတော့နေတော့နေတာပေါ့။နေပြီနဲ့လက်ရှိကငါးသိန်းဈေးကိုမရှိဘူးလေ။သမားကကြကြစဘာမထားနိုင်ဘူး။ငါးသိန်းဈေးသတ်မှတ်ထားတော့တို့ကငါးသိန်းဈေးမပေးဘဲနဲ့တို့နေပြီးတော့ချိန်ကြည့်နေတော့လေသူ့ဘက်ကကြည့်မယ်ဆိုကြည့်လို့ရတာပေါ့။ဒါနဲ့အရှင်းမော်ပဲထိုင်နေမယ်ဆိုတော့ပြောတော့ပြောတော့မှာပေါ့
။မိုးစဘာတေကစိုက်ပျိုးကုန်ကြဈေးက3သိန်းဝန်းကျင်ရှိပြီးအထွက်နှုန်းကတေကတင်း60နဲ့80ကြားရှိပါတယ်။ဒီအတွက်တင်းတရာကြက်9သိန်းနှုန်းကအဆင်ပြေနိုင်ပေမဲ့ဒီထက်ရော့ပြီးဝယ်ယူမယ်ဆိုရင်တော့အခက်ခဲကြုံနိုင်တယ်လို့ဦးအေးတောင်းကပြောပါတယ်။အစိုးရသတ်မှတ်ထားတဲ့အခြေခံစဘာစည်းနှုန်းတင်းတရာကိုဈေးနှိမ်ပြီး၄သိန်း2000ကျပ်နဲ့ကုန်တယ်တွေကဝယ်ယူခဲ့ရကြောင်းဘကိုးတိုင်းတာဝတီခရိုင်ကလယ်သမားတွေက2019မတ်လ24ရက်မှာလူအင်အား900လောင်းနဲ့ပထမဆုံးအကြိမ်စုဝေးတောင်းဆိုခဲ့ပူပါတယ်။တောင်သူလယ်သမားအခွင့်အရေးကာဝေးရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကို2013အောက်တိုဘာလမှာပြည်အောင်စုလွှတ်တော်ကအတည်ပြုခဲ့ရပါဒီဥပဒေရဲ့အခန်းနှစ်ရည်ရွယ်ချက်မှာတောင်သူလယ်သမားတွေကိုတင့်တင့်နဲ့ချင်းငွေအထောက်အကူပြုဖို့အပါအဝင်လေယာထွက်ကုန်တွေရောင်းချရမှာတင့်တော်ရဲ့ဈေးနှုန်းနဲ့ဈေးကွက်ရရှိဖို့ကူညီဆောင်ရွက်ရန်ဆိုတဲ့အချက်ခုနှစ်ချက်ကိုထည့်သွင်းဖော်ပြထားပါတယ်